ကျင်းပမှာလူ၁၂ဦးတည်စီခဲ့တဲ့တနည်းကအချမ်းဖက်တန်ရရှိသူ၂ဦးနဲ့သူတို့ပြန်ပြီးဆွေးနွေးသူတွေကိုရဲတွေကဝိုင်းထားပြီးဆွေးနွေးနေစမှာနောက်အချမ်းဖက်ပြန်ပြီးဆွေးမှုတစ်ခုကုံစုံဆိုင်ကြီးတစ်ခုမှာဒီနေ့ပဲထပ်ဖြစ်နေပါတယ်။ပါရီမျိုးကဂျူးလူမျိုးတွေတည်တဲ့စားသုံးတာတွေရောင်းတဲ့ကုံစုံဆိုင်ထဲမှာအချမ်းဖက်တိုက်ခိုက်ပြီးလူများစွာကိုပြန်ပြီးဆွေးထားသူဟာချက်တာရီနေ့ကပါရီမျိုးတောင်ပိုင်းမှာရဲမေတူးကိုတတ်ခဲ့သူလို့ယုံကြည်ထားကြောင်းရဲတွေကထုတ်ပြောနေပါတယ်။ရဲတွေကပဲအသက်32နှစ်အရွယ်ရှိတဲ့ဒီလူဟာဗိုလ်ဒူးနေ့ကချာလီအက်ဘဒူမဂဇင်းရုံးချုပ်ကိုတက်ခတ်မှုမှာအဓိကပါဝင်ခဲ့တယ်လို့သတင်းရရှိထားတဲ့ရှရစ်ကိုချီနဲ့ဆိုင်ဒ်ကိုချီညီကိုနဲ့ဆက်သွယ်ရှိတယ်လို့ဆိုနေပါတယ်။ဒီမဂဇင်းရုံးတက်ခတ်မှုကြီးနှစ်ရက်ကြာဒီနေ့မှာသတင်းရရှိထားတဲ့ဒီမွတ်စလင်ညီကိုနှူပိုးပေါက်နေတဲ့ဆောက်ဦးကိုရဲတွေကဝိုင်းတာပြီးဆွေးနွေးနေတယ်လို့ရုံးချုပ်ရေးတပ်ဖွဲ့တွေကထုတ်ပြောလိုက်ပါတယ်။ဒီသတင်းရဖြစ်ခံတာကတဲ့သူတွေကသူတို့ကိုသူတို့အာဇာနည်တွေအဖြစ်နဲ့တတ်တယ်ကိုပြင်ဆင်ထားတယ်လို့လည်းညှိနှိုင်းပေးနေတဲ့ရဲအရာရှိကကိုပြောခဲ့တယ်လို့ဆိုပါတယ်။သူတို့ကလူတစ်ယောက်ကိုတစ်စက္ကန့်အဖြစ်နဲ့ဖန်ဆီးထားတာကိုလည်းရဲတွေကအတိအပြုပေးလိုက်ပါတယ်။ဒီတနည်းအားဖြစ်နေသူတွေကိုနှစ်ရက်ကြာလိုက်လံရှာဖွေခဲ့ပြီးတဲ့နောက်ပါရီမြို့အရှေ့မြောက်ဘက်24မိုင်ကျော်ကွာဒီမာထွန်ကမြို့ကဆက်မှုဇုံတစ်ခုမှာသူတို့နှူးပေါ်ပေါက်နေတဲ့နေရာကိုရဲတပ်ဖွဲ့တွေကရဟတ်ရင်တွေကားတွေမိသက်ကားတွေနဲ့ဝိုင်းရံထားတာပါ။Charles Dagoli နိုင်ငံတကာလီစိတ်ကနေအနီးမှာရှိတဲ့ဒီမြို့ကဒေသခံတွေကိုလည်းနေထွေတဲမှာပဲနေဖို့မြို့တော်ဘက်ကတတိပေးထားပါတယ်။တနည်းအားဖြစ်ထားတဲ့ဒီမွတ်စလင်ညီနောင်ကိုဖတ်နိုင်ဖို့ရဲနဲ့လုံခြုံရေးအင်အား 8,000 ကျော်နဲ့ကြိုးပမ်းနေကြပါတယ်ခင်ဗျ။